မင်္ဂလာညနေခင်းပါတောတာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်မေလ22ရက်တနင်္လာနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ19.25ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညနေပိုင်းစီစဉ်တွေကိုကျမများသတင်းအောင်ကတာဝန်တင်ဆက်သွားမှာပါ
။မင်္ဂလာညနေကြပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နဲ့တရုတ်အကြားကုန်သွယ်ရေးစစ်ပွဲဖြစ်မဲ့အရေးကနေရှောင်ရှားလိုက်နိုင်ကြပါပြီ။သမ္မတထရန့်ကသူ့ရဲ့ရွေးကောက်ပွဲမဲ့ဆက်စည်းရုံးမှုအပေါ် FBI ကစောင့်ကြည့်ခဲ့ခြင်းရှိမရှိစုံစမ်းပေးဖို့တောင်းဆိုနေပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ USCID အကြီးအကဲဟာဒီကနေ့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်သင်ကြီးထိုင်နဲ့အတူတင်ပြပေးသွားမှာဟမ်
။ဟုတ်ကဲ့ပါရှင်ဒီညနေခင်းထုတ်လွှင့်ပေးမဲ့သတင်းလွှာရီထဲမှာတော့ပြည်ထောင်စုငြိမ်းချမ်းညီလာခံ21ရာစုပင်လုံတတိယအစည်းအဝေးကိုမေလကုန်မှာကျင်းပဖို့မဖြစ်နိုင်တော့ဘဲဇွန်လကုန်ပိုင်းလောက်မှကျင်းပဖို့ရှိတဲ့အကြောင်
းကျွန်တော်ကြည့်ကြတော့ဒီလကုန်ကတော့အချိန်မလောက်တော့ဘူးဗျ။ဒါကြတော့ပြင်ဆင်ရမယ့်ဟာတွေကအချိန်မလောက်တဲ့အတွက်နည်းနည်းရှုတဲ့သဘောပါပဲဗျ။
ပအိုအမျိုးသားလူမျိုးရေးအဖွဲ့နာယကဗိုလ်မှူးကြီးခွန်အုပ်ကပြောသွားတာပါသတင်းပြေဆုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရခိုင်ပြည်နယ်အတွင်းမြမတက်မတော်နဲ့ရခိုင်လက်နက်ကင်တပ် AA တို့တိုက်ပွဲဖြစ်ပွားတဲ့အကြောင်းဟဝိုင်ကျွန်းခီလာဝီယာမီးတောင်ပေါက်ကွဲမှုစိုးရင်စရာအခြေအနေဖြစ်လာတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးပါမယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်မှာအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်သိန်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုနဲ့တရုတ်တို့အကြားကုန်သွယ်ရေးမညီမျှမှုဈေးကွက်မှာဝင်ရောက်ရောင်းချခွင့်ရရေးနဲ့အရမနီးပညာပြောင်းရွှေ့မှုတွေအပေါ်အခြေခံပြီးကုန်သွယ်ရေးစစ်ပွဲဖြစ်မဲ့အရေးကရှောင်ရှားနိုင်ဖို့ပြီးခဲ့တဲ့သတင်းပတ်အတွင်းသဘောတူညီချက်ရလိုက်တဲ့အပေါ်ဒေအုစိုးရကကြိုဆိုလိုက်ပါတယ်ဆွေးနွေးမှုတွေဟာအပြုသဘောဆောင်ပြီးလက်တွေ့ကျတဲ့အကျိုးဖြစ်ထွန်းတဲ့ဆွေးနွေးမှုတွေဖြစ်တယ်လို့ဒေအုစိုးရရဲ့ဆွေးနွေးညီနိုင်ရေးမှူးလည်းဖြစ်ဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့လူဟေးရဲ့ပြောကြားချက်ကိုကိုးကားပြီးအစိုးရပိုင်း China Daily သတင်းမှာဖော်ပြထားပါတယ်။ဒါအပြင်အမေရိကန်ရဲ့ဖိအားပေးမှုတွေကိုတရုတ်ဘက်ကအလျှော်မပေးခဲ့ဘူးလို့လည်းဖော်ပြထားပါတယ်အမေရိကန်စစ်စာညင်နိုင်ရေးမှူးဗန်နိုင်ရေးဝန်ကြီးစတီဗ်မနူးချင်းကလည်းအတိတ်ပဲပြုတ်ရတဲ့ဆွေးနွေးမှုတွေဖြစ်ကြောင်းတင်းငွေတွေက Fox သတင်းဌာနနဲ့ပြုတ်တဲ့မေးမြန်းကမှပြောကြားခဲ့ပါတယ်။ဒါပေမဲ့ဆွေးနွေးမှုတွေအကြောင်းပြောဆိုနေကြတဲ့နေရာမှာအမေရိကန်နည်းပညာတွေနဲ့ဆက်သွယ်ရေးပစ္စည်းတွေထုတ်လုပ်ရောင်းချနေတဲ့တရုတ်ကုမ္ပဏီ ZTE ရဲ့အကြောင်းကိုတော့ထည့်သွင်းပြောဆိုခြင်းမရှိပါဘူး။အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုတွေကိုချိုးဖောက်မှုကြောင့်အဲ့ဒီကုမ္ပဏီဟာ9နှစ်ကြာထုတ်လုပ်ရောင်းချခွင့်ပိတ်ပင်ခံထားရကနေသမ္မတထရမ့်ကပိတ်ဆို့မှုတွေကိုပြန်ရုပ်သိမ်းပေးခဲ့ပါတယ်။ဒါပေမဲ့ Washington DC မြို့မှာကျင်းပခဲ့တဲ့နေ့ကျဆွေးနွေးမှုကနေထူးခြားတဲ့ရလဒ်တွေထွက်လာမဟုတ်ဘူးလို့ယူဆသူပညာရှင်တွေလည်းရှိပါတယ်။အဓိကအားဖြင့်တော့နိုင်ငံအကြာကာလရှည်ကြာအမြင့်တွေနေတဲ့ကုန်သွယ်ရေးဆိုင်ရာပြဿနာတွေကိုဖြေရှင်းနိုင်ခြင်းမရှိသေးတဲ့အတွက်ဖြစ်ပါတယ်။
American သမ္မတဒေါ်နယ်ထရန့်က2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းသူ့ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့မှပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့သတင်းပေးတဦးစိတ်ဝင်ခဲ့တဲ့ဆိုတဲ့အပေါ်စုံစမ်းစစ်ဆေးဖို့ဒီကနေ့တနင်္လာနေ့မှာညွှန်ကြားမယ်လို့ပြောဆိုလိုက်ပါတယ်။ဒါဆိုရင်တရားရေးဌာနနဲ့ထိတ်တိုက်တွေ့မယ်အလားအလာလည်းဖြစ်ပါတယ်။နိုင်ငံရေးရွေးချက်နဲ့ထရန့်စည်းရုံးရေးအဖွဲ့ကို FBI တရားရေးဌာနကစိတ်ဝင်ထောက်လှမ်းခဲ့သလားဆိုတာနဲ့ဩဘာမားအစိုးရတဲကနေဒီလိုလုပ်ဖို့တောင်းဆိုခဲ့တာပန်ကြားခဲ့တာမျိုးရှိသလားဆိုတာကိုတရားရည်ဌာနကစုံစမ်းဖို့တောင်းဆိုပါတယ်မနေ့ပြန်မှာတော့တရားဝင်ဆောင်ရွက်ပါမယ်လို့သမ္မတထရန့်ကမနေ့တနင်္ဂနွေနေ့တုန်းက Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါတနင်္ဂနွေနေ့နှောင်းပိုင်းမှာတော့တရားရည်ဌာနကပြည်ပထောက်လန်းဆောင်ချီရေးဥပဒေအရလှုပ်ဆောင်ခွင့်လျှောက်ထားတောင်းခံတဲ့လုပ်ငန်းစဉ်ကိုလက်ရှိမှာပြန်ပြီးတော့သုံးသပ်နေတာကိုတိုးချဲ့လှုပ်ဆောင်ဖို့စုံစမ်းစစ်ဆေးရေးမှုချုပ်ကိုပြောထားတယ်လို့ကြေညာပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲမှာဝင်ပြီးနှောက်ယှက်တဲ့ရုရှားတရှိုးတွေနဲ့ဆက်ဆက်ပတ်သက်တဲ့လူသံသယရှိသူတွေကို FBI ကတံပြန်ထောက်လန်းတာမှာမသိလျော်တာတခုခုဒါမှမဟုတ်လဲနိုင်ငံရေးပျော့ကပါသလားဆိုတာဆန့်စစ်မှုကိုပါထည့်သွင်းလှုပ်ဆောင်ဖို့ဖြစ်တယ်လို့တရားရည်ဌာနပြောခွင့်ရ Sara Isger Flores ကထုတ်ပြန်ချက်မှာပြောဆိုထားပါတယ်သမ္မတရွေးကောက်ပွဲစည်းရုံးရေးအဖွဲ့တခုတွင်ကိုမသိလျော်တဲ့ရွေးချက်နဲ့စိတ်ဝင်တာမျိုးထောက်လန်းနာမျိုးရှိခဲ့ရင်ဒီကိစ္စကိုဖော်ထုတ်ပြီးထိုက်တင်တယ်လို့အရေးယူဆောင်ရွက်ရမယ်လို့လည်းဒုတိယရှင်းနေချုပ် Rod Rosenstein ကကြေညာချက်မှာပြောဆိုထားပါတယ်ရှင်
။သမရိုင်းမြို့တော်မှာအမေရိကန်နဲ့တောင်ကိုရီးယားကခေါင်းဆောင်တွေအင်္ဂါနေ့မှာထိပ်သီးဆွေးနွေးပွဲမကျင်းပခင်တောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာစင်ကာပူမှာဇွန်လ12ရက်နေ့ကျင်းပမယ်။မြောက်ကိုရီးယားအမေရိကန်ထိပ်သီးဆွေးနွေးပွဲအကြောင်းသမ္မတဒေါ်နယ်ထရမ့်နဲ့တင်းနှင်းလွင်တွေကအမိနစ်20ကြာဆွေးနွေးခဲ့ပါတယ်။ အမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွက်စေလေ့ကျင့်မှုတွေပြုလုပ်နေတာကြောင့်စီစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲကိုဖျက်ပစ်မယ်ကြောင့်မြောက်ကိုရီးယားဘက်ကချင်းချောက်ခဲ့ပြီးနျူကလ িয়ার လက်နက်ဖျက်သိမ်းပေးဖို့လည်းတစ်ဖက်သက်တောင်းဆိုခဲ့ပြီးတဲ့နောက်မှာအမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်နှစ်ဦးအခုလိုတယ်လီဖုန်းနဲ့ဆွေးနွေးကြတာဖြစ်ပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့သတင်းပတ်အတွင်းပြုလုပ်ခဲ့တဲ့ချင်းချောက်မှုကိုကြည်ကျင်းအပြင်အခုနှစ်အတွင်းမြောက်ကိုရီးယားနဲ့ဆက်ဆံရေးနှွေးထွေးလာပေမဲ့နှစ်ဖက်ကာလရှည်ကြာတည်ရှိလာတဲ့မယုံကြည်မှုတွေကြန့်ရှိနေစေဆိုတာကိုပြသခြင်းဖြစ်ကြောင်းဝါရှင်တန်အခြေစိုက်အတ္တလန်တစ်ကောင်ဆယ်ကအကြီးတန်းသူတွေသည်ရောဘတ်မန်နင်းက VOE ကိုပြောပါတယ်တရုတ်နိုင်ငံကတဆင့်တောင်ကိုရီးယားနိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြတဲ့မြောက်ကိုရီးယားစားတောက်ဆိုင်ဝန်ထမ်း12ဦးကိုပြန်လွှဲပြောင်းပေးဖို့ကိုလည်းမြောက်ကိုရီးယားချက်ချင်းဤအဖွဲ့ကတောင်းဆိုခဲ့ပါတယ်အခုသတင်းပတ်အတွင်းပျုံဂျေရီနျူကလ িয়ার စမ်းသပ်နေရာကိုသူတို့သဘောဆန္ဒအလျောက်ဖျက်ဆီးပစ်မဲ့အစီအစဉ်ဟာကိုရီးယားကျွမ်းကျွယ်မှာနျူကလ িয়ার ကင်းမဲ့ဆုံးဖြစ်ရေးအတွက်မြောက်ကိုရီးယားအနေနဲ့ဘလောက်လိုလားတယ်ဆိုတာကိုသူတို့ဘက်ကပြသခြင်းဖြစ်ကြောင်းလဲမြောက်ကိုရီးယားကတင်းနှင်းတွင်နေမှာအလေးပြပြောကြားခဲ့ပါတယ်။လာမယ့်ဗုဒ္ဓဟူးနဲ့တောက်ကြနေ့တွေအကြားနိုင်ငံတကာကသတင်းတောက်တွေနဲ့ပညာရှင်တွေရှေ့မှာနျူကလ িয়ার စမ်းသပ်တဲ့နေရာကိုဖျက်ဆီးပစ်မယ်လို့မြောက်ကိုရီးယားအစိုးရကကြေညာထားတာပါ။
ဗနီဇွဲလာရွေးကောက်ပွဲမှာတော့လက်ရှိသမ္မတနီကိုလတ်စ်မာဒူရိုကဒုတိယ6နှစ်သက်တမ်းပြန်လည်ရွေးကောက်ခံရကြောင်းရွေးကောက်ပွဲဘုတ်အဖွဲ့ကပြောဆိုပါတယ်။မနေ့တနင်္ဂနွေနေ့ကအချင်းပါတဲ့ရွေးကောက်ပွဲကိုတော့အာနာရှင်ကိုနန်းတင်တဲ့ပွဲလို့ဆိုပြီးအထိုက်အခံတွေကသဘေးမှောက်ကြသလိုနိုင်ငံတကာအတိုင်းဝိုင်းဘက်ကလည်းအများအပြားကရှုတ်ချထားတာပါ။တချင်ကကမ္ဘာရေနံထုတ်လုပ်မှုထိပ်တန်းနိုင်ငံတစ်ခုဖြစ်တဲ့ဗနီဇွဲလာနိုင်ငံမှာရေနံထုတ်လုပ်မှုကလည်းအထိနာငွေကြေးဖောင်းပွမှုကြီးမြင့်ပြီးစနရိတ်ခါရှားပမှုပြဿနာပိုပြီးတော့ကြီးထွားလာနေပေမဲ့လို့လဲအသက်55နှစ်အရွယ်ဘတ်စကားဒရိုင်ဘာဟောင်းမာဒူရိုပြန်ပြီးတော့အနိုင်ရမယ်လို့ခန့်မှန်းထားခဲ့ကြတာပါအခုလိုအနိုင်ရခဲ့တာကသမိုင်းမှတ်တိုင်ဖြစ်တယ်လို့လဲသမ္မတမာဒူရိုကမြို့တော်ကရာကတ်စ်မှာသူ့ကိုဂုဏ်ပြုချတဲ့ထောက်ခံသူတွေကိုပြောဆိုခဲ့ပါတယ်သမ္မတမာဒူရိုရဲ့အဓိကအတိုက်ခံကတော့ပြည်내အုပ်ချုပ်ရေးမှူးဟောင်းဟင်ရီဖယ်ကွန်ဖြစ်ပါတယ်ဒါပေမဲ့လဲမာဒူရိုကိုဆန့်ကျင်တဲ့ဧဝံဂေလိအသင်းတော်ရဲ့သင်းအုပ်ဇေဘီယာဘာတူစီလည်းဝင်ရောက်ရှင်ပြန်ခဲ့တာကြောင့်ဟင်ရီဖယ်ကွန်အသားစီးရာရေးအတွက်အာရော့သွားစေပါတယ်။ဖယ်ကွန်ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုအတိအမှတ်မပြုကြောင်းမနစ်တနင်္ဂနွေနေ့မှာပြောဆိုလိုက်ပြီးဗနီဇွဲလာအတွက်ရွေးကောက်ပွဲသည့်ကျင်းပရမယ်လို့ပြောဆိုခဲ့ပါတယ်။ဘာတူစီကလည်းရွေးကောက်ပွဲသည့်ကျင်းပဖို့ပြောဆိုပါတယ်။မာဒူရိုအနိုင်ရခဲ့တာကြောင့်အမေရိကန်ဆိုရဘက်ကရေနံအပေါ်ဒဏ်ခတ်ပိတ်ဆို့မှုအပါအဝင်တန်ခတ်ပိတ်ဆို့မှုတွေပိုပြီးတော့ဖြစ်လာနိုင်တယ်လို့ဥရောပသမ္မတနဲ့လက်တင်အမေရိကနိုင်ငံတွေရဲ့ဝေဖန်မှုတွေလည်းပိုပြီးတော့များလာနိုင်ပါတယ်ရှင
် VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ79 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ခါနေတဲ့တွင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိုအာမခံချက်ပေးဖို့နဲ့နိုင်ငံတကာကနေထွက်ပြေးသွားသူထောင်ပေါင်းများစွာပြန်လာရေးအားတက်စေဖို့စစ်မှန်တဲ့စစ်ရင်းစေတနာကိုပြသဖို့အမေရိကန်အစိုးရရဲ့နိုင်ငံတကာအခွင့်အရေးအေဂျင်စီအကြီးအကဲကမြန်မာအစိုးရကိုတင်းနှင်းငွေနေ့ကတိုက်တွန်းလိုက်ပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID အကြီးအကဲမတ်ဂရင်းဟာ၃ရက်ကြာမြန်မာနိုင်ငံခီးစဉ်အဆုံးသတ်အဖြစ်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာနဲ့ရခိုင်လူမှုအတိုင်းဝန်းနှစ်ခုစလုံးနဲ့တွားရောက်တွေ့ဆုံခဲ့ပြီးတဲ့နောက်အဲ့ဒီလိုတိုက်တွန်းပြောဆိုလိုက်တာပါမြန်မာနိုင်ငံမှာလာခင်ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းသူနဲ့တွေ့ဆုံတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာကြောက်လန့်နေကြပြီးပြန်လာကြင်ကြပေမဲ့ပြန်ဖို့အတွက်ဆုံးဖြတ်ချက်မချခင်မှာသူတို့ရဲ့အခွင့်အရေးနဲ့လုံခြုံရေးအတွက်အာမခံချက်ပေးဖို့တောင်းခံကြတယ်လို့မစ္စတာဂရင်းကပြောပါတယ်မက်ဂရင်းဟာတောက်ကြနေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးစနေနေ့မှာတော့အရာဖက်လူမှုအဖွဲ့အစည်းတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံပါတယ်။အဲဒီနောက်တနင်္ဂနွေနေ့ကရခိုင်ပြည်နယ်မှာပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ပြည်နယ်မြောက်ပိုင်းကအကြံဖက်ပြည်ပခါဖြစ်ထားခဲ့တဲ့နေရာတွေစီသွားခဲ့ပါတယ်။သူဟာရခိုင်ပြည်နယ်စစ်တွေမြို့တော်ကနေတိတ်မဝေးလာတဲ့ရိုဟင်ဂျာဒုက္ခသည်6,000 လောက်ရှိတဲ့တက်ကဲပြင်ဒုက္ခသည်စခန်းကိုသွားပြီးစခန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။
အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးရဲစည်ရေးလက်ချက်မှုတွေကိုရှော့ချဖို့နောက်တောင်ကိုရီးယားမှာခိုလုံခဲ့သူတစုကိုပြန်လည်လွှဲပြောင်းပေးဖို့မြောက်ကိုရီးယားရဲ့တောင်းဆိုချက်ကြောင့်အမေရိကန်နဲ့ချင်းပါမဲ့ထိပ်သီးဆွေးနွေးပွဲကနေမြောက်ကိုရီးယားတို့နှုတ်ထွက်သွားမလားဆိုတဲ့အပေါ်မှာစိုးရင်စရာပုံများလာစေသလိုကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်မယ်အလားအလာလဲတုံ့ဆိုင်သွားပါတယ် တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားဆင်မဲ့ဆုံမှလုပ်တဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲမှာငြိမ်းချမ်းရေးခေတ်သစ်စပြီးလို့ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကြေညာအပြီးသတင်းပတ်တွေအတွင်းမှာပဲမြောက်ကိုရီးယားဘက်ကသူတို့တောင်းဆိုချက်တွေကိုမလိုက်ရောခင်မှာပူးပေါင်းဆောင်ရွက်မှုတွေဆွေးနွေးမှုတွေကိုဆိုင်းငံ့လိုက်တာပါ။တောင်ကိုရီးယားသမ္မတမွန်းချေအင်ကတော့မနေ့ဖြန်အင်ကာနီမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဝါရှင်တန်မှာတွေ့ဆုံပြီးအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေကြားထိပ်သီးဆွေးနွေးပွဲကိစ္စပူပေါင်းဆောင်ရွက်မှုဆွေးနွေးမှုတွေဆက်လုပ်ရေးကိစ္စတွေအပေါ်မြောက်ကိုရီးယားဘက်ကလက်ရှိအခြေအနေစတာတွေကိုဆွေးနွေးကြဖို့ရှိပါတယ်
။တောင်တုပ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသမှာတရုတ်ဘုံကျဲလေယာဉ်တွေရောက်လာတဲ့အပေါ်အထူးစိုးရိမ်ပူပေါင်းကြောင်းဖိလစ်ပိုင်နိုင်ငံကပြောကြားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တန်တမာရေးနီလာအရာလှုပ်တင်လှုပ်ထိုက်တာတွေကိုပြုလုပ်ခဲ့ကြောင်းသမ္မတရိုဒရီဂိုဒူတာတေရဲ့ပြောခွင့်ရကပြောပါတယ်။တရုတ်ပြည်သူတပ်မတော်အနေနဲ့H6K အမျိုးအစားဘုံကျဲလေယာဉ်တွေအတက်အဆင်းလေ့ကျင့်ခဲ့ကြောင်းတရုတ်အစိုးရပိုင်းသတင်းမှာစနေနေ့ကဖော်ပြထားတာပါ။ဒါပေမဲ့ဘယ်နေရာမှာပြုတ်လုခဲ့တယ်ဆိုတာကိုတော့အတိအကျဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့ဗီယက်နမ်နဲ့ထိုင်ဝမ်တို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုနေတဲ့ပါရာဆဲကျွန်းစုတွေကဝူဒီကျွန်းမှာအဲ့ဒီလေ့ကျင့်မှုကိုပြုတ်လုခဲ့ခြင်းဖြစ်တယ်လို့ဝါရှင်တန် DC အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကသုတေသီတွေကပြောပါတယ်။
ဟဝိုင်ပြည်နယ်ဘစ်ဂိုင်လန်ကအမျိုးသားတအုပ်ကတော့သူ့အိမ်ရှိလာတာဆောင်မှာရက်နေရင်ကီလာဝင်းမီးတောင်ပေါက်ကွဲတာကထွက်လာတဲ့ချော်ရီဘူးထိမှန်ပြီးတော့အပြင်းထန်ဒဏ်ရာရသွားပါတယ်။ဒါဟာဆိုရင်မေလ3ရက်နေ့ကတည်းကစပြီးမီးတောင်ပေါက်ကွဲနေတာကနေပထမဆုံးသိရတဲ့ထိခိုက်ဒဏ်ရာရမှုဖြစ်ပါတယ်။ချော်ရီဘူးဟာသူ့ရဲ့မေးစေ့ကိုထိမှန်ပြီးအဲ့ဒီကနေသူ့ရဲ့ခြေထောက်အထိလောင်ကျွမ်းသွားတယ်လို့ဟဝိုင်ခရိုင်အုပ်ချုပ်ရေးမှုရဲ့ပြောခွင့်ရအမျိုးသမီးဂျန်နက်စနိုက်တာကHawaii News Now ရုပ်သံသတင်းဌာနကိုပြောဆိုထားပါတယ်ရှင
်တနင်္လာနေ့ညနေခင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်သိငီထိုက်တို့ကကြီးညာပေးခဲ့ကြတာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်ကို VOA ရဲ့ internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com ကလည်းရေဒီယိုဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ်ပြည်ထောင်စုငြိမ်းချမ်းညီလာခံ21ရာစုပင်လုံတတရအစည်းအဝေးကိုမူလကတတ်မှတ်ထားတဲ့မေလကုံမှာကျင်းပဖို့မဖြစ်နိုင်တော့ပဲဇွန်လကုန်ပိုင်းလောက်မှကျင်းပပွဲရှိကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကထိပ်ပိုင်းခေါင်းဆောင်တဦးကပြောဆိုပါတယ်ဒီလိုညီလာခံကျင်းပဖို့ကြံ့ကြာနေတာဟာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမပြေလည်မှုတွေရှိနေတာကြောင့်ဖြစ်ပြီးဒါတွေကိုအလေးထားညှိနှိုင်းဖို့လိုအပ်နေကြောင်းနိုင်ငံရေးလေလာသူတချို့ကသုံးသပ်ပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယအစည်းအဝေးကိုမူလကဒီနှစ်ဇန်နဝါရီလကုန်မှာကျင်းပဖို့ရည်ရွယ်ခဲ့ပေမဲ့နောက်ပိုင်းမှာမေလကုန်ကိုရွှေ့ဆိုင်းခဲ့ပြီးအခုအခါမှာတော့ထပ်မံရွှေ့ဆိုင်းရတော့မှာဖြစ်ပါတယ်လက်ရှိအခြေအနေအရမေလကုန်မှာကျင်းပနိုင်ဖွယ်မရှိကြောင်းကိုပိုအမျိုးသားလွတ်မြောက်ရေးအဖွဲ့နာယကဘုံမူကြီးခွန်ဥကာကအခုလိုပြောပါတယ
်ကျွန်တော်ကြည့်ကြတော့ဒီလကုန်ကတော့အချိန်မလောက်တော့ဘူးယဘာသာပြင်ဆင်ရမယ့်ဟာတွေကအချိန်မလောက်တဲ့အတွက်နည်းနည်းရွှေ့တဲ့သဘောပါပဲဗျာကျွန်တော်တို့21ရာစုပင်လုံးဒီတစ်ခေါက်ကတော့သဘောတူချက်မရှိလို့ရွှေ့တာမဟုတ်ပဲနဲ့သဘောတူချက်ရှိတယ်တို့တော့အလုပ်လုပ်ဖို့အချိန်မလုံလောက်လို့အချိန်နည်းနည်းဟိုပါဘောအလုပ်လုပ်ရဲ့အချိန်ကိုဆန့်ထုတ်လိုက်တဲ့အခါကျတော့နည်းနည်းထောက်ယူရတဲ့သဘောပေါ့
21ရာစုပင်လုံတတိယအစည်းအဝေးမစတင်ခင်မှာအတွင်းရေးမှူးအဖွဲ့အစည်းအဝေး UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးနဲ့လုပ်ငန်းကော်မတီအစည်းအဝေးတွေကျင်းပရမှာဖြစ်ပြီးဒီအစည်းအဝေးတွေကျင်းပဖို့ဆိုရင်အနည်းဆုံးရက်20လောက်အချိန်ယူရမှာဖြစ်ကြောင်းပြောပါတယ်21ရာစုပင်လုံတတိယအစည်းအဝေးကျင်းပရေးအတွက်ဒီလအကုံမှာသက်ဆိုင်ရာအစုအဖွဲ့တွေတွဲဆောင်ဆွေးနွေးလို့သဘောတူညီရင်နောက်လကုံပိုင်းလောက်မှာကျင်းပနိုင်မှာဖြစ်ကြောင်းလဲဘုံမူကြီးခွန်ဥကာကအခုလိုဆက်ပြောပါတယ
်ကျွန်တော်တင်တာဂျွန်လထဲမှာပါ30ရက်နေ့မှာအားလုံးပြန်တွေ့ကြမယ်ဒီတိုင်းပါကောင်းဆောင်တွေရောဆိုရရောတတ်မတော်ပြန်တွေ့ပြီးတဲ့နောက်မှာရက်ပတ်မှတ်ပြီးတာနဲ့တပြိုင်နက်ခဏပြောတဲ့အစည်းအဝေးတွေတက်တိုက်လှုပ်သွားဖို့ရှိပါတယ်အဲ့ဒါတွေအားလုံးလုပ်မယ်ဆိုအချိန်ကအနည်းဆုံးရမဖဲအဲ95ရပ်ပဝင်ကျွန်တော်လုပ်နေဆိုတော့ကျွန်လာနောက်ဆုံးပါဒါမှမဟုတ်လဲကျွန်တော်နိုင်ငံတော်ကြီးအတမန်ကပုံကိုမွေးနေအလွန်လောက်မှာကျွန်တော်တို့ဆက်ဖြစ်နိုင်တယ်လို့တော့ခံမှန်းတာပါလေ
နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကအစိုးရဘက်ကဒီလကုံမှာကျင်းပဖို့ပြင်ဆင်ထားပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအဆင်သင့်မဖြစ်ခဲ့ကြောင်းပြောဆိုထားပါတယ် ဘုံမူကြီးခွန်ဥကာကလည်းဒီချက်မှန်ကန်ကြောင်းပြောဆိုပြီးတိုင်းသာလက်နက်ကိုင်အဖွဲ့ရိဘက်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အရဆက်လက်ဆောင်ရွက်ဖို့ရှိနေကြောင်းပြောပါတဲ့
အဲ့ဒါမှန်တယ်ကသူပြောတာမှန်တယ်တိုင်းသာလက်နက်ကိုင်ဘက်ကအချက်လက်တွေကိုတတိထားပြီးတော့ထိနေတာပေါ့ဒါပေမဲ့တိုင်းသာလက်နက်ကိုင်ဆယ်ဘွဲ့တည်းမှာလည်းကြီးလို့မရတဲ့အချက်တွေရှိလားဒီလိုမရတာလည်းမရတဲ့အတိုင်းပဲဆက်သွားမှာပေါ့။ဒါကြောင့်ဒီစာချုပ်မှာပြဌာန်းထားတဲ့ရုံးမဲ့အတိုင်းသွားဖို့ကကျွန်တော်တာဝန်ရှိတယ်။ဒါကြောင့်ဒီလိုရုံးမဲ့အတိုင်းသွားနိုင်အောင်ကအလုံးကတော့ဒီဟိုကာကွက်တဲ့လူမရှိပါဘူးဒါတော့ရုံးမဲ့အတိုင်း process တိုင်းသွားပါ။သို့တော့မပြေလည်သေးတာကြံသေးတာဆက်ဆင်းသေးဖို့ဒီလိုသဘောထားရှိတာ။
ပြီးခဲ့တဲ့အပတ်အတွင်းက27ရာစုပင်လုံးကျင်းပရေးအတွက် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်နဲ့အစိုးရကိုယ်စားလှယ်အဖွဲ့အကြားမှာအလွတ်သဘောတွဲဆုံညှိနှိုင်းတာတွေရှိခဲ့ပြီးသဘောတူညီချက်မရခဲ့ပါဘူး။ဒါကြောင့် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့အစည်းအဝေးကိုမကြာခင်ကျင်းပဖို့ပြင်ဆင်ထားပြီးဒီလကုန်ပိုင်းမှာအစိုးရနဲ့ထပ်မံဆွေးနွေးမှာဖြစ်ပါတယ်။နိုင်ငံရေးသုံးသပ်သူဦးစီသူအောင်မြင့်ကတော့27ရာစုပင်လုံးတတိယအစည်းအဝေးကျင်းပနေတာဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အကြိုလူထုဆွေးနွေးပွဲတွေအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်တာ27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးဆုံးဖြတ်ချက်အပေါ်မှာမကြေလည်တာတွေနဲ့တချို့ဒေသတွေမှာတိုက်ပွဲပြန်ဖြစ်နေတာတွေလည်းပါဝင်နိုင်ကြောင်းထောက်ပြပါတယ်ဒီလိုကြံ့ကြမှုမရှိအောင်မပြေလည်မှုတွေအပေါ်အလေးထားညှိနှိုင်းဖို့လိုအပ်နေကြောင်းလည်းအခုလိုဆက်ပြောပါတယ
်အဲ့လိုကြံ့ကြမှုမရှိအောင်တော့ဟိုတာဝန်နဲ့သက်တော်ကြီးကပေါ့နော်သူကအဲ့ဒါကိုခရီးဆက်ပြီးတော့မှလုပ်ဖို့လိုတာပေါ့ဥမာတက်မတော်သိရှိမယ်လက်လက်ကန်သက်ကရှိမယ်တက်ပြီးတော့မှအစိုးရပြအခုလောက်ကျဆိုရင်တော့အစိုးရပြကတော့ဟိုဘာမှသိပြီးတော့ကြံ့ကြရကြအကြောင်းတော့သိမရှိရှိတာနဲ့ဆက်ပဲဒီတက်မတော်နဲ့ကျွန်တော်တို့ကတိုင်းလာလက်လက်ကန်နေနဲ့ကမတည်နေမှုတွေအဲ့ဒီမှာရှိကြတာကိုဆိုတဲ့ခါကျတော့အပြီးဟာတွေမဖြစ်အောင်ခရီးဆက်ပြီးလုပ်ရဆိုရင်တော့ပြဿနာနေသွားမှာပေါ့နော်အဲ့ဒီပေါ်ပဲမကြည့်ပါနဲ့
NCA စာချုပ်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုတစ်နှစ်မှာနှစ်ကြိမ်ကျင်းပရမှာဖြစ်ပါတယ်။လက်ရှိအရသာအစိုးရလက်ထက်မှာ2016ခုနှစ်ဩဂုတ်လမှာ27ရာစုပင်လုံးပထမအကြိမ်2018ခုနှစ်မေလမှာဒုတိယအကြိမ်ကျင်းပခဲ့ပေမဲ့တတိယအကြိမ်ကိုတော့တနည်းကြားတဲ့အထိထပ်မံကျင်းပနိုင်တာမရှိသေးပါဘူး။NCA ကိုတိုင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲကလက်မှတ်ရေးထိုးထားပြီးလက်မှတ်မရေးထိုးသေးတဲ့တရုတ်မြန်မာအခြေစိုက်တိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်း27ရာစုပင်လုံးတတိယအစည်းအဝေးကိုဖိတ်ကြားရင်တရောက်ပါဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာပါ။အခုဆက်ပြီးရခိုင်ပြည်နယ်အတွင်းမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့တိုက်ပွဲဖြစ်ပွားတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီမှုစာချုပ် NCA လက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာတပ်မတော်တို့ကြားဘင်္ဂလားနယ်စပ်အနီးရခိုင်ပြည်နယ်ဘူးဒီတောင်မြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲအတွင်းနှစ်ဖက်ထိခိုက်မှုတွေရှိတယ်လို့ရခိုင်တပ်မတော်တာဝန်ရှိသူတွေကပြောပါတယ်။ဧပြီလကစပြီးတဖန်ဖြစ်ပွားလာတဲ့နှစ်ဖက်တိုက်ပွဲကြောင့်ချင်းပြည်နယ်အတွင်းကရွာသားတွေစစ်ဘေးလွရာကိုတိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နီးရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်အတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တာပါ။မနေ့ကနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့မှုအခြေအနေကိုတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။မနေ့ကတိုက်ပွဲဖြစ်တဲ့ဥစ္စာကတော့ဗုဒ္ဓဘာသာမြန်မာအထက်မှာဖြစ်တာကြ။ဗုဒ္ဓဘာသာမြန်မာအထက်ပိုင်းပေါ့တောက်တိုင်း63.64နဲ့နီးတယ်ကြ။ဓမ္မတပ်မတော်ရဲ့ဗုဒ္ဓဘာသာခြေစက်စက်ခါစင်္ဂလျောက်ခံဒီခဏမျိုးချောက်တုံးကတက်တယ်ကကျွန်တော်တို့ဒီရခိုင်တပ်မတော်ခြေတူတာတဲ့ဒေသတွေကိုဒီထိုးပေါက်ဝင်လာတဲ့အတွက်ကြောင့်မလို့တိုက်ပွဲရဖြစ်တာ။တိုက်ပွဲအတွင်းမှာတော့ဒီဓမ္မတပ်မတော်ဖက်ကနေ6ယောက်ကြဆုံးတယ်။ဒီလိုဒဏ်ရာရတာလည်းအများပြားရှိကြပြ။ဓမ္မတပ်မတော်စီကနေပြီးတော့မှဒီလက်နက်ကအများအများနဲ့ကျွန်တော်တို့တင်းပြရမိတာရှိတယ်။ဒီကျွန်တော်တို့ရခိုင်တပ်မတော်ဖက်ကတော့ကြဆုံးတယ်ပေါ့
။ဒီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုများပြားပြီးလက်နက်ခဲယံစစ်အုံဆောင်ပစ္စည်းတွေအများပြားသိမ်းဆည်းရရှိခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောပါတယ်။လေးလကြာရတတ်နေတဲ့မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲဟာဒီလဇန်ပိုင်းမှာဆက်တိုက်ဖြစ်ပွားနေတယ်လို့ရှေ့ဆက်တိုက်ပွဲဆက်ဖြစ်ဖို့အလားအလာများနေတယ်လို့ခိုင်တုခကဆိုပါတယ်။မေလ3ရက်နေ့ကနေမနေ့ကထိတိုက်ပွဲ5ကြိမ်ဖြစ်ပွားခဲ့တယ်လို့ဒီတိုက်ပွဲတွင်တပ်မတော်ဘက်ကထိခိုက်ကြဆုံးမှုတွေများပြားနေတယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုနေတယ်လို့တိကျအတိမပြုတ်နိုင်သေးပါဘူး။ဒီတိုက်ပွဲသတင်းနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။မေလ18ရက်နေ့နဲ့14ရက်နေ့ကချင်းပြည်နယ်ပလက်ဝါမြို့နယ်တွင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲကြောင့် တိရခံတွေစိုးရင်ကြောက်လန့်မှုတွေရှိနေတယ်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကဆိုပါတယ
်ဒီတခံထိခိုက်မှုတော့ဘာမှမရှိဘူးကြ။ဒါမဲ့လို့တိုက်ပွဲဟေရနဲ့နီးတဲ့အနီးနားကရွာတွေကတော့သူတို့စိုးရင်ထိုက်လန့်မှုတွေဖြစ်နေကြတာပေါ့ဗျာ။ရွာသားတွေအနေနဲ့ကတော့စိုးရင်ထိုက်လန့်မှုတွေတော့အများကြီးရှိလာတာပေါ့
။မေလ18ရက်နေ့မှာပလက်ဝါမြို့နယ်ကူချောင်းပြားကျေးရွာသားတွေဟာစင်ပေါင်းပြင်ရွာကိုစစ်ဘေးသိမ်းရှောင်နေရတယ်လို့ပလက်ဝါမြို့ဒေသခံကုညီရေးကော်မတီဝင်ဦးကျော်အောင်ကပြောပါတယ
်။ကူချောင်းပြားဆိုရဲရွာပဲ။သူတို့ချက်ပြေးတာတော့အဲ့ဒါတော့သိချာပဲ။စင်ပေါင်းပြင်ရွာမှာသူတို့အခုခုတ်လုံနေတယ်။လူကြီးကလက်စစ်စစ်တော့50မီတာလောက်ရှိနေတယ်ဗျာ။
အဲ့ဒီဒေသတွေဟာသွာလာရေးနဲ့ဆက်သွယ်ရေးခက်ခဲတွေကြောင့်အသေးစိတ်အခြေအနေမသိရှိသေးကြောင်းဦးကျော်အောင်ကပြောပါတယ်။မြမသမတော်နဲ့ရခိုင်သမတော်တို့ကြားတိုက်ပွဲကြောင့်ပလဲဝါမြို့နယ်တွင်စစ်ဆောင်ရွာသားဦးရေ400ကျော်ရှိနေတယ်လို့ပလဲဝါမြို့ဒေသခံကူညီရေးကော်မတီဝင်ဦးကျော်အောင်ကပြောပါတယ်။ရခိုင်သမတော်ဟာဝါသက်ဖွဲ့ UWSA ဦးဆောင်တဲ့ FENCC မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်ပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခမှုရက်စရေးသဘောတူညီမှုစာချုပ် NC လက်မှတ်ရေးသွေးမှာသမတော်ကနေလက်မခံသေးတဲ့အဖွဲ့ဖြစ်ပါတယ်။ဧပြီလကစလို့မြန်မာသမ္မတကနေမြောက်ပိုင်းမှာမိတ်ဖွဲ့တွေဖြစ်တဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ TNL တန်းပလောင်တပ်ဖွဲ့တို့ပေါ်မှာထိုးစစ်ဆင်မှုတွေပြင်းထန်လာသလိုတိုက်ပွဲတွေလည်းဆက်တိုက်ဆူသလိုဖြစ်ပွားခဲ့ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ခိုက်နေကြတဲ့အဖွဲ့တွေအနေနဲ့ထိန်းထိန်းတင်းလှုပ်ဆောင်ကြဖို့နဲ့အပြစ်ခတ်ရစရေးချက်ချင်းကြီးညာဖို့တရုတ်နိုင်ငံကာကွယ်ရေးဌာနကတောင်းဆိုခဲ့ပါတယ်။နိုင်ငံတော်သမ္မတပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဦးဆောင်လှုပ်ဆောင်သွားမဲ့27ရာစုတတိယအကြိမ်ပြည်လုံးညီလာခံကိုပြည်ထောင်စုငင်းညာရေးညီလာခံဒီလနှောင်းပိုင်းမှာကျင်းပဖို့ရထားပြီပဲလေလက်ရှိဖြစ်ပွားနေတဲ့စည်ရီပြိပခအခြေအနေတွေကြောင့်ညီလာခံကျင်းပဖို့ဟာမသေးချာသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ဒီမနက်ငယ်မှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝေဖန်ပြောဆိုတဲ့အစားလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဆက်ပေးသွားမယ်လို့မကြသေးခင်ရက်ပိုင်းတွင်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ USAID အကြီးအကဲကပြောကြားလိုက်တာဟာအဲ့ဒီလူခွင့်ရချိုးဖောက်နေမှုတွေကိုအသိမှတ်ပြုရာရောက်နေသလားဆိုပြီးမေးခွန်းထုတ်เสียဖြစ်လာစီပါတယ်မြန်မာနိုင်ငံကိုနိုင်ငံတကာကအကူအညီတွေဆက်ပြီးပေးသင့်မပေးသင့်ဆိုတဲ့သောတာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်အင်္ဂါညအမီဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါကိုဆွေးနွေးခြင်းတော့ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လူရင်းတူရှင်ပြောဆိုရေးသားပြီးကြိုပေးပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-2-3-2-3-2-9-9-9လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညတိုက်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးဟဝိုင်ကျွန်းခီလာဝေယံမီးတောင်ပေါက်ကွဲမှုစိုးရိမ်စရာအခြေအနေဖြစ်လာတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ဟဝိုင်ကျွန်းမှာရှိတဲ့ခီလာဝေယံမီးတောင်ကနေပန်းထွက်လာတဲ့ချော်ရီဘူးတွေကြောင့် The Big Island မှာဒေသခံတဦးပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပြီး Pacific သမုဒ္ဒရာထဲစီးဆင်းနေတဲ့ချော်ရီဘူးလမ်းကြောင်းဟာစိုးရိမ်စရာအခြေအနေတစ်ခုဖြစ်လာနေပါတယ်။ပါဟိုဝါမြို့ကန်တဦးဟာသူ့နေအိမ်လေးသားဆောင်ပတင်းမှာထိုင်နေတော့ပန်းထွက်လာတဲ့ချော်ရီဘူးထိမှန်ခဲ့တာပါ။တချိန်တည်းမှာပဲနောက်ဆုံးပေါက်ကွဲမှုတွေကြောင့်ဖြစ်လာတဲ့ချော်ရီဘူးစီးကြောင်းဟာဒေသခံတွေကိုကယ်ထုတ်ပေးနေတဲ့အဓိကလမ်းမကြီးတွေကိုပိတ်ဆို့လာမဲ့အခြေအနေမှာရှိနေပါတယ်။ VOA သတင်းတောက်ဇလာတီကာဟုတ်ရေးသားပေးပို့တဲ့သတင်းကိုကိုသားညွန့်ဦးကပြောပြပေးမှာပါ
။စနေနေ့တုန်းကတော့ဒီလေမောင်ရောင်တောက်တောက်ချော်ရီဘူးတွေလေထဲကို16ပေကျော်အထိကိုပန်းထွက်နေတာမြင်ကြရပါတယ်။ချော်ရီစီးကြောင်းဟာအိမ်တော်များများကိုဖျက်ဆီးပြီးတော့ဒေသရဲ့အဓိကကျတဲ့လမ်းမကြီးကိုပိတ်ဆို့ပစ်မဲ့အန္တရာယ်လည်းဖြစ်လာပါတယ်။လောင်ကျောနေတဲ့ချော်ရီဘူးကြောင့်လူကိုပထမဆုံးပြင်းပြင်းထန်ထန်ထိခိုက်မှုလည်းကြုံလာရပါတယ်။မီလာဆမ်းပိုင်းကလေးကဆလာတဲ့မီးတောင်ပေါက်ကွဲမှုတွေဟာအခုဆိုရင်ပူပူပြီးတော့ဆိုးလာတဲ့သဘောဖြစ်နေပါတယ်။မီးတောင်ကနေပြီးတော့ပန်းထွက်လာတဲ့ချော်ရီဘူးတွေဟာပမာဏတုတဲ့ရေခဲသစ်တာတစ်လုံးစာလောက်အထိကိုကြီးလာပါတယ်။မီးတောင်နဲ့အနီးဆုံးဖြစ်တဲ့ Lyle Landy Estate ရပ်ကွက်ကနေထိုင်သူတွေကိုပထမဆုံးအကြိမ်ဖြစ်တဲ့ဘေးလွတ်ရာကိုရွှေ့ခဲ့ရပါတယ်။အန်ဒီဟာပူဆိုးလာတယ်လို့ဘေးလွတ်ရာကိုရွှေ့ခဲ့ရတဲ့ဒေသခံ Mike Arons ကပြောပါတယ
်။We might be able to go back in a week, a month, but the threat will be there for
တပတ်တွင်းတော့ပြန်ကောင်းပြန်ရနိုင်ပါတယ်ဒါပေမဲ့စိုးရိမ်စရာအခြေအနေကတော့ရှိနေ ਉ မှာပါစိုးရိမ်စရာကအဲ့ဒီမှာအမြဲရှိနေမှာပါဒါပေမဲ့အခုဆိုရင်ပို့ပြီးတော့တောင်စိုးလာတဲ့သဘောမှရှိနေပါတယ
်ချော်ယီပူတွေဟာအဝေးပြေးလမ်းမကြီးကိုကြော်ဖြတ်ပြီးတော့သမုဒ္ဒရာရဲ့စီးဝင်နေတာမဟုတ်လို့စနေနေ့မှာတော့လူတော်များများဘေးလွတ်ရာရွှေ့နေဖို့အတွက်အာနာဘိုင်းကြီးကအမိန့်ထုတ်ခဲ့ရပါတယ်ဒါအပြင်ကျမကြီးအေးရစိုးရိမ်စရာအခြေအနေတစ်တွေလည်းပေါ်လာပါတယ်Kin Paradise ဒေသထွက်ကုန်ရောင်းဆိုင်ရဲ့ပိုင်ရှင် Don Onespec ကတော့အကောင်းဆုံးအခြေအနေကိုမျှော်လင့်ထားသေးပါ
It seems to be flowing pretty fast down to Highway 137 to the ocean. It was at one point directed towards us and we evacuated. Actually we
ချော်ရီရအမှတ်139ဝေးပြေးလမ်းမကြီးကနေသမုဒ္ဒရာလေးကိုအချိန်ပြန်ပြန်နဲ့စီးဝင်နေတဲ့သဘောတော့ရှိပါတယ်။တစ်ချိန်မှာတော့ချော်ရီလမ်းကြောင်းကကျွန်တော်တို့ပဲလှည့်လာတာမဟုတ်ကျွန်တော်တို့ဘေးလွတ်ရာရှောင်ခဲ့ရပါတယ်။တကယ်တော့ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာကိုဘေးလွတ်ရာကိုကျွန်တော်တို့နှစ်ချိန်ရှောင်ခဲ့ရတာပါ။လမ်းကြောင်းပြန်ပြောင်းတော့ကိုယ့်နေရာကိုပြန်နေပါတယ်။အကောင်းဆုံးအချိန်တွေဖြစ်လာမယ်လို့မျှော်လင့်ထားပါတယ်။
မီးတောင်ချော်ရီတွေဟာမီးတောင်ဗဟုချက်ကနေပြီးတော့25မိုင်လောက်အထိကိုပြန့်ထွက်လာနိုင်တာမို့လို့ဘူမိဗေဒပညာရှင်တွေကတော့စိုးရိမ်နေပါတယ်။ပြာရီနဲ့စိတ်ရှိတန်းငွေတွေကတော့မီးတောင်ကနေပြီးတော့တော်လှန်လှန်အထိကိုပြန့်ထွက်လာနေပါတယ်။ဒါကြောင့်မို့မီးတောင်ကနေအလံဝဲဝဲမှာနေထိုင်ကြတဲ့သူတွေတောင်မှထိခိုက်လာပွဲရှိတယ်လို့ဟာဝိုင်ကျွမ်းမာရေးဌာနကFinis Grant ကပြောပါတယ
် Especially those people who may already have breathing issues need to be taking cover or leaving
အထူးသဖြင့်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါရှိထားသူတွေအနေနဲ့စိုးရိမ်စရာနေရာတွေမှာရှိနေအဲ့ဒီကနေဘေးကင်းရာရှောင်နေဖို့ဒါမှမဟုတ်နှာခေါင်းစည်းအကာအကွယ်သုံးဖို့လိုပါတယ်ပြာရီကျတဲ့ဒေသတွေမှာဆိုရင်အိမ်ထဲမှာနေတာကောင်းပါတယ
်အခုလိုဟာဝိုင်ကကီလာဝီယာမီးတောင်ပေါက်ကွဲမှုတွေဘယ်တော့ငြိမ်သက်သွားမလဲဆိုတာကတော့ဘလို့မှခံမလို့မရဘူးလို့လဲကြွညင်သူတွေကပြောထားပါတယ်ခင်ဗျာ
ကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ် VOA ရဲ့မြန်မာပိုင်းရေဒီယိုညနေခင်းအစီအစဉ်တွေပြီးပြီးချင်းမှာပဲ VOA မြန်မာပိုင်း TV အစီအစဉ်ကို Asia Set 7 ဂျိုဒူးကနေထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ကြည့်ရှုနိုင်ပါတယ် TV အစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကလည်းဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်အခုတော့ညနေပိုင်းအစီအစဉ်အဆုံးမသတ်ခင်ကြံနေသေးတဲ့အချိန်အတွင်းမှာမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါမယ
်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးမညီမျှမှုဈေးကွက်မှာဝင်ရောက်ရောင်းချခွင့်ရရင်းနဲ့အာရမနည်းပညာပြောင်းရွှေ့မှုတွေအပေါ်အခြေခံပြီးကုန်သွယ်ရေးစစ်ပွဲဖြစ်မဲ့အရေးကရှောင်ရှားနိုင်ဖို့ပြီးခဲ့တဲ့သတင်းပတ်အတွင်းသဘောတူညီချက်ရလိုက်တဲ့အပေါ်တရုတ်အစိုးရကကြိုးစားလိုက်ပါတယ်ဆွေးနွေးမှုတွေဟာအပြုသဘောဆောင်ပြီးလက်တွေ့ကျတဲ့အကျိုးဖြစ်ထွန်းတဲ့ဆွေးနွေးမှုတွေဖြစ်တယ်လို့တရုတ်အစိုးရညှိနှိုင်းရေးမှူးကပြောသလိုအမေရိကန်ညှိနှိုင်းရေးမှူးကလည်းအတိတ်ပဲပြောရတဲ့ဆွေးနွေးမှုတွေဖြစ်တယ်လို့ပြောကြားခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်က2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းသူ့ရဲ့ရွေးကောက်ပွဲမဲ့ဆက်စည်းရုံးရေးအဖွဲ့မှာပြည်ထောင်စုစုံစမ်းရေးဘျူရို FEI ရဲ့သတင်းပေတူစိတ်ဝင်ခဲ့တယ်ဆိုတဲ့အပေါ်စုံစမ်းစစ်ဆေးပေးဖို့ဒီကနေ့တနင်္လာနေ့မှာညွှန်ကြားမယ်လို့ပြောကြားလိုက်ပါတယ်သမရအင်ဘူရောမှာအမေရိကန်နဲ့တောင်ကိုရီးယားကခေါင်းဆောင်နှစ်ဦးအင်္ဂါနေ့မှာထိပ်သီးဆွေးနွေးပွဲမကျင်းပခင်တောင်ကိုရီးယားသမရမွန်ဂျေအင်းဟာစင်ကာပူမှာဇွန်လ12ရက်နေ့ကျင်းပမဲ့မြောက်ကိုရီးယားအမေရိကန်ထိပ်သီးဆွေးနွေးပွဲအကြောင်းသမရဒေါ်နယ်ထရမ့်နဲ့တနင်္ဂနွေနေ့ကမိနစ်20ကြာဆွေးနွေးခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစီရေးလက်ချင်းမှုတွေပြုလုပ်နေတာကြောင့်စီစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲကိုဖျက်ပစ်မဲ့အကြောင်းမြောက်ကိုရီးယားကချိန်ကျောက်ပြီးမှအခုလိုပြောဆိုဆွေးနွေးကြတာလည်းဖြစ်ပါတယ်ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိုအမှကန်ချက်ပေးဖို့နဲ့နိုင်ငံကနေထွက်ပြေးသွားသူထောင်ပေါင်းများစွာပြန်လာရေးအားတက်စေဖို့စစ်မှန်တဲ့စစ်ရင်းစစ်စနာကိုပြသဖို့အမေရိကန်အစိုးရရဲ့နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID အကြီးအကဲမတ်ဂရင်းကပြောကြားလိုက်ပါတယ်မြန်မာနိုင်ငံကို3ရက်ကြာခီးစဉ်အဖြစ်အဆုံးသတ်ဖြစ်နေရောက်ရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာနဲ့ရခိုင်လူမှုအတိုင်းဝိုင်းနှစ်ခုစလုံးနဲ့တွားရောက်ပြီးတော့တွေ့ဆုံပြီးတဲ့နောက်မှာမတ်ဂရင်းကအဲ့ဒီလိုတိုက်တွန်းပြောကြားလိုက်တာလည်းဖြစ်ပါတယ်
တောက်ချန်နေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေကိုဒီမှာအဆုံးသတ်ပြစီရှင်။ည9:00နာရီကျရင်တစ်ခါထပ်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါ။တောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမမြသစင်အောင်ပါ။
This program has come to you from the Voice of America, Washington.
From Washington,